Welcome to the Voice of America in Burmese.
Mingla Manik Timasha, Washington New York, VOA American Tangani, Natana says September last year. Taujani Manakin season ago, Yamasan or Liman at Chonai Gani Kunanaiti, Dinometer Nasali Lizen and Gazette, Dinamita Tia Goose Rugani, Tolan Bini Babi, Jama Kimutaba, Timanakin the Rengo, Go Yemen Tone to Piopia Bibame. COVID-19 ကာကွယ် ကုသဆေး ထုတ်လုပ်နိုင်ဖို့နဲ့ ရလာတဲ့ ဆေးကို ကဘာတလွှာ နှက်နှက်တရာ ဖြန့်ဖြူးပေးရေးဆန်ရာ WHO ကမ္ဘာ့ကျန်းမာရေး အဖွဲ့ကြီးရဲ့ Egg Season အတွက် နောက်ထပ် ရန်ပုံငွေ ဒေါ်လာ 35 ဘီလီယံ ထည့်ဝင်ကြဖို့ ကုလသမဂ္ဂ အတွင်းမှုချုပ် Antonio Guterres က ကြေညာပွဲနေ့မှာ ပန်ကြားလိုက်ပါတယ် ဒီ ရန်ပုံငွေ ထဲမှာ လာမယ့် 3လ အတွက် ဒေါ်လာ 15 ဘီလီယံ လည်း ပါဝင်ပါတယ် ဒီ Egg Season ကနေ COVID-19 ကာကွယ်ဆေး နဲ့ ကုသရေးဆန်ရာ အမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ကြံစည်ပွဲနဲ့အွန်လိုင်းအစီအစဉ်မှာကုလအတွင်းရေးမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်အတွက်အခုဆိုဒေါ်လာ3ဘီလီယံလောက်ပေးနိုင်ပြီဖြစ်ပေမဲ့ဒါက WHO ကြီးကတက်ဒရော့စ်ဂေဘရီယယ်ဆက်ကတော့ကာကွယ်ဆေးဆိုင်ရာနှစ်ဦးနှစ်ဖက်သဘောတူညီမှုရယူနေသူတွေနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးကိုခုနိုင်ငံအတွက်ပဲကိုကြည့်နေကြတာတွေဟာကမ္ဘာနိုင်ငံအားလုံးမျက်မျက်တက်တက်လန်းလန်းမှီစေဖို့နဲ့တိုးတက်မှုတွေကိုနှောင့်နှေးစေနိုင်တယ်လို့လည်းအစည်းအဝေးမှာထောက်ပြပါတယ်။ COVID-19ကာကွယ်ဆေးကိုကမ္ဘာတစ်လွှာကလူပေါင်း 1,800,000 ကိုပေးနိုင်ဖို့အတွက်အစီအစဉ်တွေစတင်ရမယ်အချိန်ရောက်နေပြီလို့နိုင်ငံတကာလေကြောင်းကုမ္ပဏီတွေကပြောပါတယ်။ လူတန်းပေါင်း8,800အတွက်ဖြန့်ဖြူးပေးတာဟာဘိုးအင်းဆန်ဖိုးဆန်ပစ္စည်းတင်လျင်အစင်ပေါင်း8,000ပြန်တန်းပေးဖို့အတွက်လိုအပ်တာဖြစ်ကြောင်း IATA ကကြေညာပွဲနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလုပ်ငန်းအတွက်တရုတ်ပို့ဆောင်ရေးအပြင်လုံခြုံရေးဆိုင်ရာအစီအမံတွေနဲ့နယ်စပ်ကျော်ဖြတ်ရေးဆိုင်ရာလုပ်ငန်းရှင်တွေမှာပါဦးဆောင်ပြီးပူးပေါင်းဆောင်ရွက်ကြဖို့လဲ IATA ရဲ့အကြီးအကဲကကမ္ဘာနိုင်ငံအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။စက်တင်ဘာလ17ရက်နေ့ဟာ2019နှစ်က American Bureau of Social (911) နှစ်ပတ်လည်နေ့ဖြစ်ပါတယ်။အယ်ကိုင်ဒါဖွဲ့ဝင်19ဦးကလေယာဉ်တွေကိုပြန်ပေးဆွဲပြီးအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ခဲ့ကြတာပါ။အခုဆို 911 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာ19နှစ်ရှိခဲ့ပါပြီ။1942ခုနှစ်ကပလင်းစိတ်ကံကိုဂျပန်တွေဝင်ရောက်တိုက်ခိုက်ခဲ့မှုနောက်ပိုင်း American သမိုင်းမှာဖြစ်ခဲ့တဲ့ဒီအဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုကြောင့်လုံခြုံရေးအပေါ် American တွေရဲ့အမြင်သဘောထားကိုထောက်ရပြောင်းလဲသွားစေခဲ့တဲ့အပြင် အဲ့ဒီချိန်ကသမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်နေတဲ့ George W. Bush ကအကြမ်းဖက်လုပ်ရပုံမှာစစ်ကြေညာပြီး Afghanistan ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ် American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကအဲ့ဒီချိန်က Afghanistan နိုင်ငံမှာအာဏာရနေတဲ့ Taliban တွေကိုဖျောက်ချနိုင်ခဲ့ပါတယ် အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်မှာ Al-Qaeda ခေါင်းဆောင် Osama Bin Laden ကို American ကနှစ်တန်ကြာလိုက်လံရှာဖွေခဲ့ပြီး 2011 ခုနှစ်မေလကသူ့ပုံအောင်နေတဲ့ Pakistan နိုင်ငံ Abu Dabbet မြို့နေမှာ American Navy SEAL 2 တပ်ဖွဲ့ကဝင်ရောက်စီးနင်းပြီးသူ့ကိုအသေးဖမ်းဆီးမိခဲ့တာပါ American ပြည်ထောင်စုအနောက်ချမ်း California ပြည်နယ်မှာ ကြေတပ်ရင်းနေမှာလည်း Tommy တွေအကြီးကျယ်ဆက်လက်လောင်းကျွမ်းနေပြီးတေဆုံးအသူကအနည်းဆုံး 3 ဦးရှိနေပြီဖြစ်သလို နေအိမ်ပေါင်းရာနဲ့ချီပျက်စီးခဲ့ရပါတယ် အပူချိန်ကတိတ်မြင့်မားနေသလို လေပြင်းတွေပါတိုက်ခတ်နေတာကြောင့် California ပြည်နယ်ထဲမှာ အကျယ်ဝန်းအားဖြင့် hectare တသန်းကျော်မီးလောင်သွားခဲ့တာဖြစ်ပြီး ဒါဟာမနစ်က Tommy လောင်ကျွမ်းသွားတာထက်တိတိသားသားပိုများနေတာပါ California ပြည်နယ်က Sierra Nevada တောင်တန်းတစ်ကျောင်းမှာတော့ နေအိမ်ပေါင်းရာထောင်ချီပြီးမီးလောင်ခံရတာပျက်စီးတာတွေရှိနေပါတယ် California ပြည်နယ်မြောက်ပိုင်း Oroville မြို့ကလေးမှာတော့သတင်းပတ်ပေါင်းများစွာ Tommy တန်းခံရခြင်းမှာ အင်ကာဘုတ်တခုနေကတနအီ45မိုင်နှုန်းနဲ့လေပြင်းတိုက်ခတ်ခဲ့တာကြောင့်မီးအားပိုကြီးခဲ့ရပြီးဒီမီးကြောင့်တေဆုံးအသူက3ဦးရှိနေပါတယ်။ တောင်မီဂျန်ကယ်လီဖိုးနီးယားပြည်နယ်ကအမျိုးသားဥယျာဉ်၈ခုကိုပိတ်ထားရကနေဗော်ဒဟူးနေကတော့၁၈ခုစလုံးကိုပိတ်ပစ်လိုက်ပါတယ်ပြည်နယ်တလွန်းမှာတောင်မီအကြီးအကျယ်လောင်ကျွမ်းမှုက2000ထက်မနည်းရှိနေပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာစက်တင်ဘာလ10ရက်ညပိုင်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနထုတ်ပြန်ကြေညာချက်အရ COVID-19 ကူးစက်သူလူနာသေနောက်ထပ် 142 ရောက်အတည်ပြုလိုက်တာကြောင့်စုစုပေါင်းယောဂကူးစက်သူ 2150 ဦးရှိသွားပြီဖြစ်ပါတယ်စက်တင်ဘာလ10ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း 2049 ခုနှစ်ထဲကအခုလိုယောဂပိုးကူးစက်ထားသူ140ကျော်ကိုထပ်တွေ့တာဖြစ်ပါတယ်အခုထိမြန်မာနိုင်ငံမှာ COVID-19 စစ်ဆေးဆန္ဒမှု 3,900 ကျော်ဖြစ်လုခဲ့ပြီးတဲ့အထက်ကယောဂပိုးကူးစက်သူ 2150 ဦးယောဂပိုးကင်းစင်သွားသူ625ဦးနဲ့သေဆုံးသူကတော့14ဦးရှိပါတယ်မြန်မာနိုင်ငံမှာဩဂုတ်လပိုင်းကစလို့ပြည်တွင်းကူးစက်ဝင်တို့မြင့်တက်လာနေတာဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာပြည်ပကတွေဆက်လက်ဖြစ်ပွားနေတာကြောင့်အရသားတွေသေဆုံးဒဏ်ရာရတာတွေတိုးပွားလာတယ်လို့အိုးအိမ်ရဲ့ဆွန့်ခွာထွက်ပြေးရတာတွေများပြားလာတဲ့အတွက်အလွန်ဆိုးရိမ်မကင်းဖြစ်မိတယ်လို့ရန်ကုန်မြို့ကုလသမဂ္ဂအဖွဲ့ယုံကဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူး Ola Elm Grand ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပြည်ပကတွေတဲ့စက်တင်ဘာလ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အရသားတွေသေဆုံးဒဏ်ရာရရှိခဲ့ပြီးလူတွေအင်ဂျင်တရာမိလောင်ပျက်စီးခဲ့ရတယ်လို့လူထောင်ပေါင်းများသာထပ်ပြေးခဲ့ရတယ်လို့လည်း Ola Amgram ကပြောပါရယ်မကြသေးခင်ရတုံကလည်းမြေပုံမြို့နယ်မှာဘုံစံတွေကြောက်ခဲ့တာကြောင့်လူပေါင်း2000လောက်အိုးအိမ်ဆုံးခွာခဲ့ရတယ်လို့ကလင်းငယ်တို့ပါဝင်လူ၄ဦးသေဆုံးခဲ့ရကြောင်းနဲ့ကလင်းငယ်၃ဦးပါဝင်လူနောက်ထပ်14ဦးဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံသတင်းရင်းမြစ်တွေကဖော်ပြထားတယ်လို့ဆိုပါရယ်နိုင်ငံတကာဥပဒေအရပြည်ပကအတွင်နှစ်ဖက်တိုက်ခိုက်နေသူတွေအနေနဲ့အရသားတွေကိုအကာအကွယ်ပေးရမှာဖြစ်တာကြောင့်လူနေတဲ့အရတ်တွေတဲ့ဖောက်ခွဲရေးလက်နက်တွေအသုံးမပြုဖို့လိုအပ်ကြောင်းကုလသမဂ္ဂကတိုက်တွန်းတောင်းဆိုထားပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဆာကာရော့ဖ်ဆူရှင်တွေရဲ့လှုပ်ရှားမှုအတိုင်းအဝိုင်းတွေကနေဆိုင်းငံ့ထားလိုက်ပြီးလို့ဥရောပလွှတ်တော်ကစက်တင်ဘာလ10ရက်ကြာတာပရိသတ်ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုဆိုင်းငံ့ဖို့ကို Conference of Presidents တို့ခေါ်တဲ့ဥရောပလွှတ်တော်ဥက္ကဋ္ဌနဲ့နိုင်ငံရေးအစုအဖွဲ့တွေရဲ့ဥက္ကဋ္ဌတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ဆက်ပြီးကျူးလွန်နေတဲ့ရာဇဝတ်မှုတွေအပေါ်တုံ့ပြန်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့ဒီလိုကျူးလွန်မှုတွေရှိနေတဲ့ဆိုရာကိုလက်ပခံတာကြောင့်အခုလိုဆိုင်းငံ့ထားလိုက်တာလို့လည်းပြောပါတယ်။ဥရောပပါလီမန်က1990ပြည်နှစ်မှာဒေါ်ဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီရေးစွမ်းဆောင်ချက်တွေအပေါ်ချီးကျူးကွန်ပျူတာအနေနဲ့လွတ်လပ်စွာတွေးခေါ်မျှော်မြင့်ခြင်းဆိုင်ရာဆာကာရော့ဖ်စုကိုချီးမြှင့်ခဲ့တာပါ။ဆာကာရော့ဖ်စုရွေးချယ်ရေးဥရောပလွှတ်တော်မှာလွှတ်တော်အမတ်တွေစုချီးမြှင့်ခံရသူတွေအရပ်ဘက်လူမှုအဖွဲ့အစည်းတွေပါဝင်ပြီးအနောက်ဥရောပနိုင်ငံတွေနဲ့နိုင်ငံတကာအကြားလူ့ခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရည်ရွယ်ပြီးဒီစုကိုချီးမြှင့်တာလည်းဖြစ်ပါတယ်။ဒီစုကို1990ပြည်နှစ်ကရရှိပြီးနောက်တစ်နှစ်အကြာမှာဒေါ်ဆန်းစုကြည်နိုဘယ်ဆုချီးမြှင့်ခံရတာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်လောက်ဆူအူမာဝေကမ်းခြေကိုရောက်ရှိနေတဲ့ရွန်ဂျာမွတ်စလင်တွေကအမျိုးသားတူစေယုံတရားကုသနေရကစတပရီနေကတည်ဆုံသွားတယ်လို့အင်ဒိုနီးရှားရောက်ရွန်ဂျာဒုက္ခသည်အရေးကိန်းတွင်နေသူပြောခွင့်ရတူက VOA ကိုပြောပါတယ်ပြောခွင့်ရမတ်ဆူကီကရွန်ဂျာနောက်ထပ်တူတည်ဆုံသွားတယ်ဆိုတာမှန်ကန်ကြောင်းနဲ့ဦးကျယောဂာနဲ့တည်ဆုံသွားတာဖြစ်ကြောင်းအတည်ပြုပြောကြားခဲ့ပါတယ်အခုတည်ဆုံသူဟာအာချေပြည်နယ်ကိုဆက်လက်တည်ဆင်းနေရောက်လာတဲ့ရိုဟင်ဂျာ300ဝန်းကျင်တဲကဒုတိယမြောက်တည်ဆုံသူဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေရေချောင်းကတဆင့်ခုနလတာခီးဖြတ်တမ်းပြီးအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာကြတဲ့ရိုဂျာဒုက္ခသည်တွေအားလုံးကိုအင်ကာနေကကိုဗစ် -19 ရောဂါစမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့တာပါစမ်းသပ်ပြီးနေ့ရက်အကြာမှာရရှိတဲ့ရလဒ်တွေအရဒုက္ခသည်အားလုံးယောဂါပိုးကင်းစင်ကြပါတယ်နိုင်ငံကမှာတုံးတုံးနေတဲ့ရိုဟင်ဂျာဆိုတဲ့စကလုံးကိုမြန်မာအစိုးရကကောစစ်တပ်ကပါလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာတော်တရုတ်ပြည်နယ်တွေကကျွန်းတွေအပေါ်တရုတ်ခြေဆိုင်စခန်းတွေတိစောက်ရမှာကူညီခဲ့တဲ့တရုတ်ပိုင်ကုမ္ပဏီတွေနဲ့အတူစီးပွားရေးလုပ်နေတာတွေကိုပြန်ပြီးစဉ်းစားကြဖို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုကတိုက်တွန်းလိုက်ပါတယ
် Reconsider business dealings with the very state-owned companies that bully ASEAN coastal states in the South China Sea.
တောင်တူပင်လယ်တွေကအာဆီယံကိုင်ဝရန်နိုင်ငံတွေကိုအနိုင်ကျင့်တဲ့နိုင်ငံပိုင်ကုမ္ပဏီကြီးတွေနဲ့စီးပွားရေးအတူလှုပ်ဆောင်နေတာကိုပြန်စင်စားကြပါ ကျွန်တော်တို့ကမ္ဘာ့ပါတီကကျွန်တော်တို့နဲ့ကျွန်တော်တို့ပြည်သူတွေအပေါ်မထင်မဲ့မြင်အနိုင်ယူသွားတာကိုမခံယူပါနဲ့လို့ဝန်ကြီးပုံပီယိုကအာဆီယံနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတိုက်တွန်းသွားတာဖြစ်ပါတယ်တောင်တူပင်လယ်တွေကနယ်မြေအစိပ်ပိုင်းတချို့ကိုပိုင်ဆိုင်တယ်လို့ကြေညာထားတဲ့ဖိလစ်ပိုင်ဗီယက်နမ်မလေးရှားနဲ့ဘရူနိုင်းနိုင်ငံကြီးဝန်ကြီးတွေနဲ့အတူအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဗီဒီယိုကတဆင့်ဆွေးနွေးပွဲမှာအမေရိကန်နိုင်ငံကြီးဝန်ကြီးပုံပီယိုကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အခုကျင်းပနေတဲ့အာဆီယံစည်းဝေးရဲ့အရှေ့နိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံကနိုင်ငံကြီးဝန်ကြီးဖမ်ဘင်မင်းကတော့ပုံပီယိုရဲ့ပြောကြားချက်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့ပြီးအာဆီယံအမေရိကန်ဆက်ဆံရေးကနှစ်ဖက်အကျိုးစီးပွားတွေကိုစောင့်ကြည့်ပေးနေတယ်လို့ပြောပါတယ်။1969ခုနှစ်ကတည်ထောင်ခဲ့တဲ့အာဆီယံအဖွဲ့ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားတစ်နေ့တခြားပုံပီတင်းမာလာနေတဲ့ဆက်ဆံရေးကြောင့်အနည်းရကျက်နေတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။ရုရှားနိုင်ငံတောင်ပိုင်းမှာဒီလနောက်ပိုင်းမှာကျင်းပလို့ရှိတဲ့ရုရှားနဲ့တရုတ်တပ်တွေဥဆောင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုမှာမြန်မာအပါအဝင်တခြားနိုင်ငံများပြားလည်းပါဝင်လိမ့်မယ်လို့တရုတ်ကကွယ်ရေးဝန်ကြီးဌာနကကြေညာပရိနိကကြေညာလိုက်ပါတယ်။ Caucasus 2020လို့အမည်ပေးထားတဲ့ဒီစစ်ရေးလေ့ကျင့်မှုမှာပါဝင်မဲ့ဗိန်းတပ်စစ်သုံးရင်တွေနဲ့အပေါ်စားလက်နက်တွေကိုတူနိုင်ငံရဲ့နောက်ဆုံးပေါ်တည်ဆောင်ရေးလေရင်နဲ့စီးရေးလေ့ကျင့်မဲ့နေရာကိုတည်ဆောင်ပြဖို့သွားမှာဖြစ်တယ်လို့တူကကွေဝင်ကြီးဌာနကကိုကာပီ AP သတင်းဌာနကပြောပါရယ်စီးရေးလေ့ကျင့်မှုတွေကိုစက်တင်ဘာလ21ရက်နေ့က26ရက်နေ့အထိပြုလုပ်မှာဖြစ်ပြီးရုရှားတရုတ်မြန်မာပါကစ္စတန်အီရန်ဘယ်လာရုစ်အာမေးနီးယားနိုင်ငံနဲ့တခြားနိုင်ငံတွေပါဝင်မှာဖြစ်ပါတယ်ကယောကဆက်ရောက်နေချိန်မှာစီးရေးလေ့ကျင့်တာဖြစ်လို့တရုတ်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်အထူးတလဲအနှစ်သာရအတိတ်ပဲရှိတဲ့စီးရေးလေ့ကျင့်မှုတစ်ခုဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ကြေညာချက်မှာဖော်ပြထားပါတယ်တောက်ကြနေမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြည့်မှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA မြန်မာပိုင်းရဲ့တောက်ကြနေမနခင်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာ COVID-19 ကာယောဂါဆိုင်ရာအသိပညာပေးလုပ်ငန်းတွေအတွက် speaker drone သုံးနိုင်ဖို့မြန်မာ engineer တွေအကူအညီပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကမောင်းသူမဲ့လေယာဉ်ထုတေသနဌာနပမောက္ခဌာနမှူးဒေါက်တာသဲမောင်မောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြောပါတယ
်ဒီ COVID-19 ရောဂါကျွန်တော်ဂျာဟူဝမ်မှာဖြစ်နေတယ်သူများနိုင်ငံဘာတွေသုံးကြလဲဆိုတော့ကြည့်လိုက်တဲ့အခါမှာဒါစပီကာဒရုန်းသုံးကြတယ်ဆိုတော့ကျွန်တော်သိရအောင်လို့ဒါကျွန်တော်ဂျာမောင်းသူမဲ့နေသူတင်တာဌာနအနေနဲ့ဒီစပီကာဒရုန်းကိုကျွန်တော်တို့စီမှာရောဂါပုံမရောက်ခင်ကြိုတင်ပြီးတော့ကျွန်တော်ကသူတင်တာပြုဆောင်ရွက်ခဲ့တာပါအဲဆောင်ရွက်ခဲ့ပြီးတော့ဂျာမှာကျွန်တော်ပညာရေးဦးစီးဌာနကိုတင်ပြတင်ပြပြီးတော့ပညာဝန်ကြီးဌာနမှာဒါအစဉ်စဉ် COVID ပုံ COVID ကော်မတီကြီးတင်ပြပြီးတော့ဒီ speaker drone ရဲ့အသုံးဝင်မှုသိရှိသွားပါတယ်။အဲကြောင့်မို့ကျွန်တော်တို့ကဒီ speaker drone ကိုဒီပေါ်ချက်မကြီးဆိုင်ရာအသိပညာရေးလုပ်ငန်းတွေမှာဒါအရေးကြီးတဲ့ဒီနှုတ်ဆိုရေးကိစ္စအသုံးချနိုင်နေဆိုပြီးတော့ဒီကဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ။ဟုတ
်ပညာပေးလုပ်ငန်းတွေအတွက်အထောက်အကူပေးရဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင့်။
အဓိက COVID-19 ရောဂါကအဓိကကျွန်တော်ပထမဆုံးဟိုကပ်ရကဘာရဲ့ပထမဆုံးကပ်ရောဂါဖြစ်နေပါတော့နော်အဲဆိုအရေးကြီးတာကကျွန်တော်တို့ကပြည်သူတွေကဒီကပ်ရောဂါကြောင့်နားလည်ဖို့ဘယ်လိုကာကွယ်အရေးလုံးဝဆောင်ရွက်ရမလဲဆိုတာသိဖို့ပေါ့နော်ဒါဒီအချိန်ကာလကပထမဆုံးဟာလည်းဖြစ်တဲ့ကြောင့်မို့ဒါအသိပေးလုပ်ငန်းတွေလုပ်ဖို့လုပ်ငန်းတွေဆောင်ဖို့အရေးပါတယ်ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်ဘာလို့ဆိုဒီကယောဂတင်လဲဖြစ်တယ်ဘယ်လိုကာကွယ်မှန်းလဲမသိဘူးနောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်အဲ့ဒီအရာကြောင့်မလို့ဒါကျွန်တော်က drone ကိုအသုံးချပြီးတော့ drone မှာ speaker တက်ပြီးတော့ပေါ့နော်မြင့်ပြီးမီတာ50ခန့်နေပြီးတော့ဒါအသုံးချပြီးဒီအောက်ကနေကျွန်တော်တို့ဒါ mic နဲ့ပေါ့နော် on မယ်တခါအတန်သွန်ထားမယ်ကိုပြောချင်တဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ကွက်ကိုဟလာကျွန်တော်တို့ drone နဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ကွက်မှာရှိတဲ့လူတွေကိုထိထိပေါ့နော်အချိန်ပုံပေးမှာထိထိမြင့်မြင့်နေပေါ့နော်သိရှိရမယ်ဆိုတော့ကျွန်တော်တို့အဲ့လိုရည်ရွယ်ချက်နဲ့ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်။ဆက်အခုအသုံးချနေပါလေဆ
ရာ။ဟုတ်ကဲ့။အဲကျွန်တော်တို့ဒီ speaker drone ကိုတော့ပြီးခဲ့တဲ့ COVID-19 ဒါ first wave မှာကနေကအဲကျွန်တော်တို့ဒီရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တချို့မြို့နယ်ဒီ speaker drone ကိုအသုံးချပြီးတော့အတီးပြီးလုပ်ငန်းတွေကိုဒါဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ရန်ကုန်တိုင်းမြို့နယ်ဆက်တခြားတိုင်းတွေရောဟိုတိုင်းနယ်ပြည်နယ်တွေအများကြီးရှိတယ်။အခုဆိုရင်ရခိုင်ပြည်နယ်ဘက်မှာရှိတယ်ဆရာတို့ဒါအတွက်ကို speaker drone ကိုဖြန့်ဖြူးဖို့ပါလို့အစီအစဉ်တွေပါတယ်လုပ်နေပါတယ်ဆရာ
အော်ဟုတ်ကဲ့ကျွန်တော်ပထမဆုံးအချိန်ဇာစတင်ဆောင်ရွက်ရမှာလို့အဲပထမဆုံးညတော့ကျွန်တော်တို့ဒီမှာရှိတဲ့ဒီနေရာမှာပေါ့နော်ပစ္စည်းပေါ်မူတည်မှုကြောင့်ဒါဒီထုံခဲ့တဲ့အတွက်ကြောင့်ဒါပထမတစည်းကတော့အဲ့ချိန်ကတော့ရန်ကုန်ကဒါအရေးကြီးတဲ့ကိုဗစ်လူနာအများဆုံးနေရာဖြစ်တဲ့ကြောင့်ရန်ကုန်ကိုကျွန်တော်တို့ပထမဆုံးအနေနဲ့ဒါပေးရမီလူရန်နိုင်ငံချင်းဖြစ်ပါတယ်ခင်ဗျတကယ်တော့ကျွန်တော်တို့စပီကာတို့မှာကဒီစပီကာအပြင်ဒါအခြား function တွေလည်းပါသေးရခင်ဗျအခြားဖန်ရှင်တွေပါလဲဆိုတော့ကျွန်တော်တို့စပီကာတို့မှာသူပန်ငါ6လက်ကိုအသုံးချနိုင်ပါတယ်အသုံးကြတက်ဆင်ထားပါတယ်နောက်တစ်ခုကတော့သူတည်ဆောင်နိုင်တဲ့ weight ကကျွန်တော် 2 kg တည်ဆောင်နိုင်မှာဖြစ်ပါတယ်ကျွန်တော်တို့စပီကာက800 gram ပဲရှိသေးရပါတော့စပီကာရဲ့ weight ကအဲဆိုကျွန်တော်တို့ကနောက်ထပ် 1 kg ကျော်ကျော်ဟုတ်ကျွန်တော်တို့လိုအပ်တဲ့ sewa ဟုတ်လားအဲစားတဲ့28တို့မဟုတ် sweat တဲ့တို့စားတဲ့ဟာမျိုးပေါ့ deliver လုပ်နိုင်တဲ့အဆင့်ကိုကျွန်တော်ထည့်ထားပါအဲ့တော့ကျွန်တော်တို့စပီကာတို့မှာဘာထပ်ပါလိမ့်လဲဆိုတော့ကျွန်တော် real time monitoring လုပ်နိုင်တဲ့ကင်မရာပါလိမ့်တယ်။အဲ့တော့စပီကာတို့ပေါ်တက်သွားပြီဆိုရင်ဒီအောက်ကကင်မရာနဲ့တိုက်ရိုက်ကြည့်ရှုပြီးတော့ဟလာအောက်မှာလူစုလူဝေးဖြစ်နေလားဒါမှမဟုတ်လည်းအောက်မှာကျွန်တော်တို့ဒီအောက်ကမြေပြင်အနေထားကိုနော်ဒါသိရှိနိုင်ရဖြစ်ပါတယ်။အဲ့တော့စပီကာတို့ကအောက်ကလည်းတိုက်ရိုက်ကျွန်တော်တို့ဒီ wireless စနစ်နဲ့လိုအပ်တဲ့ညွှန်ကြားချက်တွေကိုပေးနိုင်တယ်လို့ကကျွန်တော်တို့ဒီကိုအတိပင်းကျမအတိပေးခြင်းနဲ့ဒီစာသားတွေတချင်းတွေကိုလည်းကျွန်တော်တို့ကဒီ memory stick နဲ့ထည့်ပြီးတော့ဒါ repeat ပေါ့နော်အဲတစ်ခါတလေလေကျွန်တော်တို့အဲအပြီးသူတွေကိုအတိပေးရလုပ်ငန်းတွေကိုဆောင်ရွက်နေနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ဒီဟာကိုလည်းဘယ်လောက်အမြင့်တက်ရင်ဟလာဘယ်လောက် distance ထိဒါကြားနိုင်ရင်ဆိုတဲ့ဟာကိုလည်းကျွန်တော်ဒါအသေးစိတ်ကျွန်တော်တို့သူတင်ဌာနအနေနဲ့ဒါ research လုပ်ပြီးတော့မှကျွန်တော်ဒါပေးရနိုင်ခြင်းဖြစ်ပါတယ်
အဲဆို speaker drone ကဒီအတန်နဲ့အသိပညာဖြန့်ဖြူးရုံနဲ့ကောက်ဆရာဆောဆောပြောလို့ဆိုပစ္စည်းတွေပါဟုတ်ပါဘူးတဲပို့နိုင်တဲ့အခြေလောက်နေတာပေါ့နော
်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်ခင်ဗ
ျစီစဉ်များကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗ
ျမြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနိုင်ငံလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကြားထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါ။ဒီအချိန်လေးပေါ်မှာဆိုရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းပြောပြသွားမှာပါ။ကျွန်မမိခါပါ။ပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့သိဆုံးသူအရေးအတွက်ကလည်းတိုးလာနေပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနိုင်ငံလုံးနီးနီးပိုးပြန့်နှံ့နေတာကြောင့်အဓိကကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မမျှတဲ့ကာကွယ်မှုတွေပေးနေရတာမျိုးပြည်သူတွေကရှေ့တန်းတိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျန်းမာရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးစက်ခံရမှုများလာတာမျိုးရေရှိမှာအစိုးရကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားလျော့လာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကစဉ်းစားတော်ဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ COVID လူနာတွေပဲဖြစ်ဖြစ်တော့ quarantine လို့ပဲကူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ရှိအောင်နေပေါ့နော်ဒီရှိအောင်နေအကုန်လုံးဟာဒီကနေ့အဲ့ဒီမှာတယောက် positive တွေ့ရင်အဲ့လူတွေကိုလိုက်ပြီးတော့ quarantine လုပ်တော့ကျွန်တော်တို့လူကျွမ်းကျင်တဲ့လူတွေဆုံးရှုံးတာပေါ့ဒီသမားဟိတသမားတွေကလည်းငါတို့ဖြစ်ရင်ဒုက္ခပဲလို့ကြောက်လာတာအဲ့တော့အစိုးရနဲ့ဒီကပူးပြဲမှုအားနည်းနေတဲ့ပုံစံပေါ့နော်ငကူတဲကူကအစိုးရပြပပိုင်းကပုဂ္ဂလိကစံပယ်ဝန်ထမ်းတွေပေါ့မှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတော့အယူဆရှိနေတယ်ပုဂ္ဂလိကစေယောင်ကလည်းအဲ့တော့မလုပ်ရဲဘူးမကင်ရဲဘူးပုဂ္ဂလိကလည်းမကူရဲတော့အကုန်လုံးအစိုးရစီမှာလည်းပြုံတိုးတာဒီအားနဲ့ချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးကျယ်ပြလာတာပဲကိုဗစ်မဟုတ်တဲ့ဒွေတို့စီချိုတို့တော့ဒုစင်နာဒါတွေအကုန်လုံးမှဒုက္ခရောက်တော့တာပေါ့ပုဂ္ဂလိကခန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီးဆိုတာသူသိရမယ
်လက်တလောရန်ကုန်တိုင်းတွင်ပိုကူးစက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွာရန်တင်းစင်တာတွေထပ်တိုးချေဖို့လှုပ်ဆောင်နေရတယ်လို့တိကျခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့တွေစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တချိန်ထဲမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာသန်းနိုင်စိုးက VOA ကိုခုလိုပြောပြသွားပါတယ
်။လက်ရှိအနေအထားရပြောရရင်တော့ဟိုထိတာတွေတော့မှန်တယ်။ဒီကနေ့ impact ဖြစ်တော့အောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါတွေပေါ့နော်။စဉ်းစားထားပါပဲ။ပြီးတော့ကျန်းမာရေး step ပေါ့နော်။ဆောင်ရွက်နိုင်မဲ့နာကြော်လေ policy strategy တွေလည်းဒါကျွန်တော်တို့တုံ့တက်နေရှိပါတယ်။ကြာငင်းနေ ဒီလုပ်ငန်းတွေပေါ့နော်ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင
်ဗျ။နေရာတော်တော်များများကူးဆက်လာတာမို့ကျေးလက်တွေကစေးုံစေးကန်းတွေနဲ့ကျေးလက်ကျမကြီးဌာနခွဲတွေမှာကျမကြီးဝန်ထမ်းအင်အားပိုလိုအပ်လာပါတယ်။ဝန်ထမ်းလိုအပ်ချက်အများများဖြစ်လာပြီးကျမကြီးကဏ္ဍမှာဆရာဝန်နဲ့တူနာပြုအပါဝင်ဝန်ထမ်းလိုအပ်ချက်ကစေးုံတိုင်းလိုလိုမှာရှိနေပါတယ်။ကျမကြီးဝန်ကြီးဌာနရဲ့တင်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူနာတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျန်းမာရေးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ချရေးဆွဲလုပ်ဆောင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါ Quarantine Center အသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးတက်ရောက်မှုရှိစေမယ်လို့သူကအကြံပြုပါတယ်
။ဟိုလီယာကဏ္ဍဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူက protocol တွေရေးပေါ့ဗျာ SOP guideline တွေနဲ့ရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးရဲ့ standard တစ်ခုဆိုလို့ရှိရင် public ဆေးရုံရော public ဆေးခန်းရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးခန်းတွေကိုအားပေးပြီးတော့ဒီထက်ကလူတွေလည်းအလှည့်ကြ volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ
်။ဒီကနေ့အထိမြန်မာနိုင်ငံမှာ COVID ရောဂါကူးစက်မှုပေါင်း2900ဦးထိရှိသွားပြီဖြစ်ပါတယ်။တေဆုံးသူဦးရေက14ရောက်ထိရှိနေပါတယ်ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။လောလောဆယ်အဆင့်3အဖြစ်စမ်းသပ်နေတဲ့မျှော်လင့်ချက်အရှိဆုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထဲမှာအင်္ဂလန်ကကာကွယ်ဆေးစမ်းသပ်မှုမှာပါဝင်သူတဦးနေမကောင်းဖြစ်လာတဲ့အတွက်စမ်းသပ်မှုရပ်လိုက်ပါတယ်။ဒါပေမဲ့လည်းသိပ္ပံပညာရှင်တွေကတော့ဒီနာမကျန်းဖြစ်မှုဟာကာကွယ်ဆေးနဲ့ဆက်စပ်မှုမရှိနိုင်ဘူးလို့ပြောနေကြတဲ့အကြောင်း VOA သတင်းတောက် Henry Ridgeway ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ AstraZeneca ဆေးကုမ္ပဏီကကာကွယ်ဆေးစမ်းသပ်မှုမှာပါဝင်သူဗြိတိန်နိုင်ငံသားတဦးဟာကြော်ရိုးမှကြီးရောင်းရမ်းလာတာကြောင့်ဗုဒ္ဓဟူးနေ့ကစမ်းသပ်မှုရပ်နာကြောင်းကြေညာခဲ့တာပါ။ဒီလူနာကတော့ပြန်ပြီးတော့နလန်ထလာလိမ့်မယ်လို့ယူဆရပါတယ်။ကမ္ဘာတဝန်းကဒရာစင်လောက်ပဲရှိတဲ့မျှော်လင့်ချက်အရှိဆုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေထဲမှာ AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲစမ်းသပ်နေတဲ့ဆေးလည်းပါဝင်ပါတယ်။အစောပိုင်းစမ်းသပ်မှုတွေအောင်မြင်ခဲ့ပြီးမကြသေးခင်သတင်းပတ်တွေအတွင်းလူတွေပါဝင်စမ်းသပ်တဲ့အဆင့်3မှာ American, Britain, Brazil နဲ့တောင်အာဖရိကနိုင်ငံကစမ်းသပ်ခံသူပေါင်း3000ပါဝင်ခဲ့တာပါ။အခုလူနာရဲ့နာမကျန်းဖြစ်မှုဟာကာကွယ်ဆေးနဲ့ဆက်ဆက်မှုရှိတဲ့လက္ခဏာတွေအခုထိမတွေ့ရဘူးလို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ဒေါက်တာအလက်ဇန္ဒရာအက်ဒဝတ်ကရီဂျင်းတက်သူကကူးစက်ရောဂါအထူးကူပါ
You're giving the vaccine to very large numbers of people and at any given time
အများကြီးကိုကာကွယ်ဆေးပေးနေတဲ့ငကိုကျန်းမာရေးပြဿနာတခုရှိထားပြီးသားလူတွေလည်းရောပြီးပါလာနိုင်ပါတယ်။ဒါကြောင့်ခုလိုဖြစ်ရမျိုးတွေတွေ့လာမယ်ဆိုရင်လည်းဒါကဖြစ်တတ်တဲ့သဘောလိုပဲထင်ပါတယ်။အရေးကြီးတာကဒီလိုဖြစ်လာတဲ့အခါစမ်းသပ်မှုကိုရပ်ထားလိုက်ပြီးအသေးစိတ်ပြန်ပြီးစစ်ဆေးကြည့်ဖို့ပါပဲ
။အခုခါမှာကာကွယ်ဆေးကိုပြန်လဲစစ်ဆေးနေပြီးအချိန်ဘယ်လောက်ကြာမယ်ဆိုတာတော့မသေးကြပါဘူး။ Britain ကျန်းမာရေးဝန်ကြီး Matt Hancock ကတော့ဒီဆင်းနဲ့ပတ်သက်လို့လူမှုယုံကြည်မှုရှိဖို့အခိုင်အမာပြောဆိုနေတာပါ
။ It just shows how much of an emphasis we put on the safety of the vaccine
even though တကယ်ကိုဒီကာဝယ်ဆေးစမ်းသပ်မှုပြီးမြောက်အောင်မြင်တာကိုလှိုက်လိုက်လဲလဲမြင်တွေ့ခြင်းပေမဲ့လဲစမ်းသပ်မှုတွေရပ်ပြီးပြန်ဆစ်ဆင်းနေရဆိုတာကကျွန်တော်တို့အနေနဲ့ကာဝယ်ဆေးနဲ့ပတ်သက်လို့ဘေးအန္တရာယ်ကင်းရှိရေးအတွက်ဘလောက်လေးထားရဆိုတာပြသလိုက်တာပါပဲ
အမေရိကန်နဲ့ဥရောပဆေးကုမ္ပဏီကြီးကိုကူတို့ကလည်းသူတို့ရဲ့ကာကွယ်ဆေးတွေဘေးကင်းလုံခြုံရေးအတွက်ကူညီထောက်ပံ့ပေးဖို့ဒီသတင်းပတ်ထဲမှာပဲတောင်းခံခဲ့ကြတာပါအမေရိကန်အစိုးရကလည်းဒီနှစ်အစောပိုင်းကပဲအမေရိကန်ဒေါ်လာဘီလီယံ10မှတည်ပြီး Operation Red Speed ဆိုတဲ့စီမံကိန်းနဲ့လာမယ့်နှစ် January လမှာအသုံးပြုလာနိုင်အောင်ကာကွယ်ဆေးစမ်းသပ်ရှာဖွေမှုတွေကိုအရှိန်မြှင့်နိုင်ဖို့အတွက်ကူညီပေးထားပါတယ်။အောက်တိုဘာလထဲမှာကာကွယ်ဆေးမူကြမ်းထွက်လာနိုင်အောင်စီစဉ်ထားတဲ့အကြောင်းနိုင်ငံတော်ကကျန်းမာရေးဌာနတွေကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောထားပါတယ်။တကဘာလုံးမှာအဆင့်3စမ်းသပ်မှုအထိရောက်လာတဲ့ဆေး9မျိုးရှိနေပြီးလူထောင်ပေါင်းများစွာပါဝင်စမ်းသပ်ခံနေကြပါတယ
်။ It's a slow process because it depends on how many people are being infected. And of course that's
ဒီဘရောများမှာကူးစက်ခံရတယ်လဲဆိုတာရေဒေတာအသီးသီးကိုပြန့်နှံ့နေတာရေအကြောင်းစမ်းသပ်တဲ့လူငန်းစဉ်ကတော့ခက်ပြေးပြေးနဲ့သွားနေမှာပါ။မတူခြားနားတဲ့ဒေတာတွေလိုက်ရောဂါကူးစက်နေတဲ့အခြေအတွေတွေကိုလည်းတဲ့ပတ်စင်တိုင်းအတီးပြုတ်ပေးနေတယ်ဆိုတာခင်ဗျားတို့အသိပါ
ကာကွယ်ဆေးသုံးနိုင်ပြီဆိုတဲ့အတီးပြုတ်ချက်ရလာပြီဆိုရင်တောင်မှဆေးဖြန့်ချီနိုင်ဖို့ကတော့အချိန်ယူရအောင်ပဲလို့သိပ္ပံပညာရှင်တွေကပြောကြပါတ
ယ် We need to make large amounts of the vaccine we need to fill it into little glass vials
ကာကွယ်ဆေးအများပြားထုတ်ဖို့ဆေးတွေကိုဖန်ပလင်းလေးတွေထည့်ဖို့လိုပါတယ် နောက်ပြီးဓာတ်တွေကိုဖြန့်ချိဖို့နဲ့လူတွေကိုကာကွယ်ဆေးဘယ်လိုပေးမလဲဆိုတာကိုလည်းအဖြေရှာရအောင်ပါ
လောလောဆယ်မှာတော့ရုရှားက Sputnik V လို့ခေါ်တဲ့စစ်တမျိုးပဲတုံနိုင်ပြီလို့အတည်ပြုထားပြီးအော်တိုဘာလထဲမှာရုရှားပြည်သူတွေကိုစပီးပေးမယ်လို့အစိုးရဘက်ကပြောပါတယ်။စေဝါပညာကျွမ်းကျင်သူတွေကတော့အဆင့်3စမ်းသပ်မှုလုံမထားတဲ့အတွက်ဒီကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုပေါ်မှာစိုးရိမ်စရာကောင်းတဲ့အကြောင်းပြောနေကြပါတယ်ရှင်။ကျွန်မခွာညိုပါ
celebrity ကဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုသုံးသပ်ရည်တာနေကြလဲဆိုတာကြည့်ကြအောင်ပါခင်ဗျာကျွန်တော်ကြိုးစမ်းတာပါအစုလိုက်ပြုံလိုက်ဆက်ဖြတ်ဖို့ဆိုရဲအမိန့်ဟာထိဆုံးကလာတာဖြစ်ကြောင်းမြန်မာစစ်သားဟောက်နှစ်ဦးရဲ့ဝန်ခံချက်ကပြသလိုက်ခြင်းဆိုရဲခေါင်းစဉ်နဲ့ cbc.ca မှာရေးသားထားတာကိုမူရင်းအဘော်မူရင်းအသုံးနှုန်းတိုင်းဥစွာဖျော်ပြလိုပါတယ်မြန်မာစစ်သားဟောက်နှစ်ဦးရဲ့ထွက်ဆိုချက်ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေသည်ကျွန်တော်ဆိုင်ရအစိပိုင်းတစ်ခုဖြစ်တယ်ဆိုရဲဆွဲချက်အတွက်အရေးပါတဲ့စစ်စီအထောက်အထားဖြစ်လာနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာကနေဒါသံမကြီးဘော့ဘရီက CBC ကိုပြောကြားခဲ့တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်ဒီစစ်သားဟောင်းတွေရဲ့ထွက်ဆိုပြောကြားချက်ဆိုတာဟာAA ရခိုင်တပ်တော်ကမှတ်တမ်းတင်ထားခြင်းသာဖြစ်ပြီး CBC အနေနဲ့လွတ်လပ်တဲ့အတည်ပြုမှုမလုပ်ရသေးဘူးလို့လည်းဝန်ခံထားပါတယ်ရစက်ကြမ်းကြုတ်မှုတွေကိုဒုက္ခသည်တွေစီကအများကြီးကြားခဲ့ရဘူးပဲမဲ့မြန်မာအစိုးရကဒီအဖြစ်အပျက်တွေဟာတမင်ရွယ်ချက်နဲ့ဒါမှမဟုတ်စနစ်တကျအကွက်ချပြီးလုပ်တာမဟုတ်ဘူးလို့ပဲအမြဲပြောခဲ့ပါတယ်အခုအထောက်အထားရဆိုရင်ဒီစစ်သားတွေဟာသူတို့သဘောနဲ့သူတို့လုံဆောင်ခဲ့တာမဟုတ်ဘဲ system of command လို့ခေါ်တဲ့အစဉ်စဉ်အမိန်ပေးမှုအရလုံဆောင်ခဲ့တယ်ဆိုတာစဉ်းစဉ်းသွားလိမ့်မယ်လို့ထင်ကြောင်းတမကြီးကပြောပါတယ်တာတွေဟာပြစ်မှုအစည်းအမွှားတွေမဟုတ်ဘဲလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေဖြစ်ပြီးဒီလူရက်တွေရဲ့အကျိုးဆက်ကြောင့် genocide ဆိုတာစဉ်းစားစရာဖြစ်လာပါတယ်တဲ့။ဒါအပြင်တမတိဘော့ဘရိတ်ဟာ2019နိုဝင်ဘာလကကော့ခ်ဆက်ဘဇာဒုက္ခသည်စခန်းကိုတာဝန်ခံသူဖြစ်ပြီးအဲဒီကဒုက္ခသည်တွေပြောပြချက်နဲ့အခုစစ်သားဟောင်းနှစ်ယောက်ရဲ့ထွက်ဆိုချက်တို့ဟာများစွာကိုက်ညီနေတယ်လို့ဆိုပါတယ်။ဒီထောက်ထားတွေဟာ ICC ခေါ်နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအတွက်ရော ICJ ခေါ်နိုင်ငံတကာတရားရုံးအတွက်ပါအရေးပါလိမ့်မယ်ဒီကိစ္စမှာကနေဒါအစိုးရအနေနဲ့နယ်သာလန်နိုင်ငံနဲ့လက်တွဲပြီးပါဝင်ဆောင်ရွက်နေတဲ့အတွက်ဂုဏ်ယူတယ်လို့လည်းသူကဆိုထားပါတယ်။ဒီစစ်သားနှစ်ယောက်ဟာသူတို့ပြစ်မှုတွေကိုဘာကြောင့်ဒီလိုဝန်ခံပြောဆိုသလဲဆိုတာကိုသူကမသိပေမဲ့လူတချို့ဟာလက်ပြမလုံတဲ့အတွက်ကြောင့်သူတို့အစီအစဉ်နဲ့သူတို့လူရက်ကိုထုတ်ဖော်ပြောတတ်ကြတယ်လို့လည်းသူကဆိုထားပါတယ်။ယခင်ကသူတွေးခဲ့ရတဲ့အခက်တွေသူတို့အတွေ့အကြုံကိုသူတို့ပြန်ပြောကြတော့မြန်မာလူမှုကွန်ရက်မီဒီယာတွေမှာဒီလူတွေကိုအမနာပါသဘုတ်လေးလင်းရေးသားခဲ့ကြတာကိုအများကြီးတွေ့ခဲ့ရပါတယ်တဲ့အခုလို့ဒီစစ်သားဟောင်းနှစ်ယောက်ကဝန်ခံပြောဆိုလိုက်တဲ့အတွက်ကြောင့်အဲဒီဒုက္ခသည်တွေပြောဆိုခဲ့တာတွေဟာတစ်ဖက်သက်စကားတွေမဟုတ်ဘူးဆိုတာအမှန်တကယ်ဖြစ်တယ်ဆိုတာသံပြားကင်းရှင်းသွားစေနိုင်မှာဖြစ်တယ်လို့လည်းသံမကြီးဘော့ဘရီကပြောကြောင်းရေးသားထားပါတယ်ခင်ဗျသူဆက်လက်ပြီးပြောပြလိုတာကတော့မြန်မာပြည်ကကြောက်စင်းတွင်းတွေပြိုကျမှုအစီအပြောက်များတဲ့အမျက်ထွက်စီးပွားရေးဆိုတဲ့ခေါင်းစဉ်နဲ့geographical.cu.uk မှာ KT Button ရေးသားထားတဲ့ဆောင်ပါပဲဖြစ်ပါတယ်။ကျောက်စိမ့်ဟာမြန်မာနိုင်ငံအတွက်လွန်စွာအရေးကြီးပြီး2014တနှစ်ထဲမှာ American Dollar 37 Billion ဘူးထွက်ရှိခဲ့တယ်။အဲ့ဒါဟာမြန်မာနိုင်ငံ GDP ရဲ့တဝက်နီးပါးဖြစ်တယ်လို့2015 Global Witness ကပြောကြားထားကြောင်းကိုကဖော်ပြပါရယ်။အမျိုးအစားအကောင်းဆုံးကျောက်စိမ့်တွေဟာ 1 kg ကိုAmerican dollar 13,000ရရှိနိုင်ပါတယ်တဲ့ဒါပေမဲ့ဒီကရရှိတဲ့အကျိုးအမြတ်တွေဟာသာမန်မြန်မာပြည်သူတွေစီကိုမရောက်ဘူးဒီလုပ်ငန်းကိုအာဏာရှိစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီကြီးတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ခရိုနီတွေကကြီးစိုးထားကြတယ်လို့လည်း Global Witness ကိုပဲကိုကပြောထားပါတယ်သူတို့ဟာလူမှုဝန်ကျင်သဘာဝဝန်ကျင်ထိခိုက်မဲ့အခြေအနေကိုဂရုစိုက်စရာမလိုပဲနှစ်ရှည်လာများဒီလုပ်ငန်းကိုလုပ်ကင်ခွင့်တရှိထားရသူတွေလည်းဖြစ်ပါတယ်တဲ့တက်မတော်ဟာမြန်မာ Economic Holding Limited လို့ခေါ်တဲ့ဥပိုင်နဲ့မြန်မာ Economic Corporation MEC လို့ခေါ်တဲ့စီးပွားရေး Corporation ကြီးနှစ်ခုကိုပိုင်ဆိုင်ထားပြီးကျောက်စိမ့်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်းများစွာကိုလှုပ်ဆောင်နေတယ်လို့လည်းဆိုထားပါတယ်ကျောက်စိမ့်တွင်ဒေသမှာတော့တက်မတော်အပြင် KIA ခေါ်ကချင်းလက်နက်ကင်တပ်ဖွဲ့လည်းရှိနေတယ်ဒီကျောက်စိမ့်လုပ်ငန်းဟာတကယ်တော့စစ်တပ်အတွက်ကော KIA အတွက်ပါနှစ်ဖက်စလုံးအတွက်ရမငွေရရှိစေတဲ့လုပ်ငန်းဖြစ်တယ်လို့လည်းဆိုထားပါတယ်စစ်တပ်နောက်ခံပြုကုမ္ပဏီတွေဟာ အမြောက်ဝင်ငွေတွေအမြောက်အများရရှိနေပေမဲ့အခွန်ငွေမပေးဆောင်သလောက်ရှိပြီးသူတို့ထုတ်ယူနေတဲ့ကြောက်စင်းပမာဏရဲ့59ရာခိုင်နှုန်းကနေ89ရာခိုင်နှုန်းကိုတည်ဝင်မှတ်ပုံတင်ထားခြင်းမရှိဘူးလို့လည်းဖော်ပြပါတယ်။အလားတူသောပဲဘာမှမှတ်ပုံတင်စရာမလိုပဲကြောက်စင်းလာကောက်နေတဲ့လူပေါင်းလဲ3သိန်းကျော်လောက်ရှိနေတဲ့အတွက်လူတွေအသက်ဆုံးဆုံးရောက်ွယ်အခြေအနေမြင်မာနေတယ်လို့လည်းထောက်ပြထားပါတယ်။အစိုးရကဒီအခြေအနေကိုကင်တွယ်ဖြေရှင်းဖို့ပြောခဲ့ပေမဲ့တိတိယောက်မလုပ်နိုင်ဘူး။ EITI Core Extractive Industries Transparency Initiative ဒီရန်ဇာတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ဝင်မြန်မာနိုင်ငံဖြစ်လာဖို့အတွက်ဒီလုပ်ငန်းတွေကအခွန်ငွေဘယ်လောက်ရတယ်ဆိုတာကို company တွေကရောအစိုးရကပါဖော်ပြဖို့လိုအပ်နေပါသေးတယ်တဲ့။2015နဲ့2019မှာကျောက်စင်းဥပဒေဆိုတာကိုမြန်မာအစိုးရကပြဋ္ဌာန်းခဲ့ပေမဲ့အကောင့်ထဲဖော်မှုရတဲ့လွန်စွာအားနဲ့နေတယ်လို့ဝေဖန်သုံးသပ်ထားပါတယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ KNU KN မြို့သားအစည်းအရုံးဦးဆောင်တဲ့ KN ဒေါ်လန်ကြီးရဲ့တက်တန်းဟာအနည်း90ကျော်ရှိလာပါပြီ။ဒေါ်လန်ကြီးရေရှည်ခရီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပွားတာကြောင့်အင်အားယိုနေလာပါတယ်။ဒါကြောင့် KN ဒေါ်လန်ကြီးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
တန်လွင်ငင်းရဲဥယင်လို့ဒေသခံတွေသတ်မှတ်ထားတဲ့ဖားပုံခရိုင်ဟာအစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတိုက်ရဲ့ပြည်နယ်မြန်မာမှုတွေရှိလာတဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသက4000ကျော်ဖားပုံကမောင်မောင်းလမ်းပေါ်မှာကြီးကျက်ဆန္ဒပြကြပြီးတပ်စခန်းတွေရုပ်သိမ်းပေးဖို့တောင်းဆိုကြပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပေါဝင်တဲ့ကောက်ွယ်ဆန္ဒပြပွဲဖြစ်ပါတယ်။ဒေသခံတွေငြိမ်းချမ်းရေးကြောင်းဆိုနေကြတာဖြစ်ပါတယ်။တက်တန်း83မြေရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာတချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်အဝါရှိခဲ့တဲ့အဖွဲ့အစည်းပါ။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာအဖွဲ့ KNU ကခွဲထွက်ပြီးမနာပလောဌာနချုပ်ကြာဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့ခွဲတွေများလာပါတယ်။ကရင်ခေါင်းဆောင်အချို့စစ်အစိုးရနဲ့သဘောတူချက်ရယူပြီးခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာ9ခုစလုံးဟာအင်အားချဆင်းလာပါတယ်။ KNU ကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်သတင်းဌာနက Current Revolution and Crossroads စာရမ်းမှာဖော်ပြထားပါတယ်
။ကရင်လက်နက်ကိုင်အဖွဲ့4မျိုးရှိပါတယ်။ KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ကရင်ညီညာရေးကောင်စီလက်အောက်ခံတပ်ဖွဲ့တမရော်လက်အောက်ခံကရင်နယ်ရဲစောက်တပ်ဖွဲ့စတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီတပ်ဖွဲ့တွေအားလုံးတမရော်နဲ့အပြစ်ခတ်ရဲစဲထားကြပါတယ်။ကရင်လက်နက်ကိုင်တော်လှန်ရေးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တပ်တန်း82နှစ်ရှိနေပါပြီ။အခုတော့အပြစ်ခတ်ရဲစဲထားတဲ့သဘောရှိပေမဲ့ပြစ်ခတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါ။အပြစ်ခတ်ရဲစဲထားတော့တမရော်ဟာတပ်စခန်းတိုးချက်အင်အားဖြည့်ပြီးစစ်သွေးရေးလမ်းတွေတိစောက်တဲ့အတွက် KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါတယ်။ဒါပေမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါတယ်။ကရင်တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးနေဆက်မှာစီးပွားရေးလုပ်နေကြပါတယ်
။အပြစ်ရကာလအချိန်ကြာလာတဲ့နဲ့အမျှ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြာဆင်းလာတဲ့တော်လှန်ရေးအရှိန်အဟုန်ကိုမြင့်တင်နိုင်ပါမလားလို့သံသယရှိလာကြပါတယ်။ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်လေတပ်မတော်အဖို့လှုပ်ရကန်ရကောင်းလေလေဖြစ်နေပုံရပါတယ်။ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့် KNU ခေါင်းဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့ကရင်ပြည်ထောင်စုကသုံးသပ်ပါတယ်။နိုင်ငံရေးစီးပွားရေးစတေးရေးစတာတွေရောထွေးရှက်တင်ဖြစ်လာတာကို ကြံ့ကျင်စွာကင်တယ်ရင်တော်လိုင်းရဲ့ညီမရဲ့ကိုမျက်ချီမပြတ်ဖို့လိုပါတယ်တဲ့။မိနစ်80ကျော်အတွေ့အကြုံကိုသင်္ကားစာယူတတ်ဖို့လိုပါတယ်
။2016ဩဂုတ်လ10ရက်နေ့ကရန်ကုန်ယူတတန်ခမ်းမမှာကျင်းပတဲ့ကရင်အာဇာနီနေ့မှာ KNU ဘိုးကော်မတီဝင်ပရိုစောသမိန်ထွန်းပြောသွားတဲ့စကားတချို့ကိုကရင်သတင်းဌာနကလွန်ခဲ့တဲ့မေလ20ရက်နေ့ကပြန်လည်ဖော်ပြပါတယ်။ကရင်မျိုးသားသမိုင်းအကြောင်းကိုပြောသွားတာပါ။ကရင်လူမျိုးတွေဟာရှုပ်ရှုပ်ရှက်ရှက်ကိုမကြိုက်အေးအေးချမ်းသာနေလိုကြသူတွေဖြစ်ပါတယ်။ဒါအပြင်ကရင်လူငယ်တွေဟာစာမဖတ်ကြ၊စာမရေးကြ။ဒါကြောင့်မို့သမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရာမရှိကြဘူးလို့ပရိုစောသမိန်ထွန်းကမှတ်ချက်ပေးပါတယ်။ရှုပ်ရှက်ခတ်လာတဲ့အခြေအနေကိုနိုးကြထားကြွစွာလုတ်ကန်တက်ဖို့လိုပါတယ်။ငញ្ញန်ရေးဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ခေါင်းဆောင်မင်းဟာလူထုကိုရှင်းမပြနိုင်ဘူးလို့ကရင်သတင်းဌာနကဆိုပါတယ
်။အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လှန်ရေးဟာလမ်းစုံလမ်းကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်။လမ်းချော်မသွားဘဲရှေ့ဆက်လက်ပြီးချီတက်နိုင်ဖို့အတွက်အတွေးအမြင်သစ်စိတ်ဓာတ်သစ်နဲ့ဥတီချက်သစ်တွေလိုနေပါလေတဲ့။တပ်ပတော်မှာ KNU ကိုအပြုတ်တိုင်နိုင်တဲ့အင်အားရှိတယ်လို့သုတေဗီ Ashley South ကလည်း Bombers Longest Wall စာရမ်းမှာသုံးသပ်ထားပါတယ်။လက်နဲ့အားကိုးလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တော်လှန်ရေးရဲ့ရန်သူဟာတပ်ပတော်မဟုတ်တော့ဘူးလို့ပြောနိုင်မယ်အလားအလားရှိလာတယ်လို့ဆိုပါတယ်။ကမ္ဘာကြီးကစီးပွားရေးတောချိုတောင်ကြားအထိရောက်ရှိလာတာဟာကရင်တော်လှန်ရေးကိုတဖြည်းဖြည်းအမဲ့ကြီးကြွေအောင်လုပ်သလိုဖြစ်နေပုံရပါတယ်။တော်လှန်ရေးစိတ်ဓာတ်ရှိတဲ့ကရင်တွေရှိနေသေးတယ်လို့တော်လှန်ရေးနဲ့ကင်းကွာသွားသူတွေလည်းများလာပါတယ်။အချင်းကြားလေကွဲပြားချမ်းသာမှုတွေများလေဖြစ်နေပုံရပါတယ်။အနည်း90ကျော်ကြားလာတဲ့ကရင်တော်လှန်ရေးဟာလမ်းတွေပြည်ထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအကျိုးကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲမဲဆွယ်ပွဲတွေစတင်ကိုဗစ်ပိုးတွေ့နှုန်းကလည်းအလွန်မြင့်တက်နေတာမို့မဲဆွယ်ပွဲကာလမှာလူစုလူဝေးမဖြစ်အောင်ပြင်အခြားကာကွယ်ရေးတွေပိုးတိုးမြင့်လှုပ်ဆောင်မှုလိုနေပါတယ်အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်ပါဝင်တနိုင်ငံလုံးမှာအ धिक ဘယ်နေရာတွေမှာဘလို့တိုးမြင့်ကာကွယ်သင့်ပါလဲဒီအကြောင်းရန်ကုန်စစ်ရုံကြီးရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ရေးပေါ်ထူးထူးဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာမြန်မာနိုင်ငံထဲမှာဒီကိုဗစ်ကူးစက်မှုနှုန်းကတဖြည်းဖြည်းပိုပိုထောင်တက်လာနေတဲ့အချိန်မှာဆရာကြီးအထူးသဖြင့်ရန်ကုန်မှာပေါ့နော်သေဆုံးမှုနှုန်းမှာစပြီးလိုက်တက်လာတဲ့သဘောနဲ့ဈေးဝန်ထမ်းတချို့ပါစထိလာတာတွေတွေ့နေရတာမို့အခုလည်းဒီမဲဆွယ်ကာလနဲ့ကြုံရအချိန်မှာဘလို့အဓိကကာကွယ်ရေးတွေဆက်လုပ်တင်တာကိုအဓိကပြောမှာပါဆရာကြီးအဲ့ဒီကြောအခုစနေတဲ့မဲဆွယ်ပွဲအတွက်အဓိကပါစပြောချင်လဲဆရာကြီး
ကျွန်တော်ကတော့ဟိုကျမိုင်းနားကလောက်ဝင်ကြီးဌာနကတော့ဒီကဝေမဲဆွဲပွဲကိုပြုလုပ်တဲ့အခါမျိုးမှာလူကြီး50တဲ့မပူအောင် mask တက်ထား social distancing ပြုလုပ်တယ်ဒီလိုမျိုးတွေစီးမြင်နေအကုန်လုံးကိုလိုက်နာရမယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်အဲ့ဒီစီကံအတိုင်းလိုက်နာခဲ့မယ်ဆိုရင်တော့မှထုံးစံတိုင်းကြုံတွေ့နေကြတိုင်းတတ်မှတ်ရတဲ့လူကြီးများလို့ဖြစ်ဖြစ်ဒီလိုမျိုးကူးစက်မှုရှိခဲ့တဲ့လူနာတွေနဲ့ဒီလူစုလူဝေးနဲ့ဆက်ဆက်မှုရှိနေမယ်ဆိုလို့ contact tracing တွေပါတယ်နဲ့ဆက်ဆက်မှုရှိနေခဲ့ရင်တော့ကျွန်တော်စိုးရင်အားကြောင့်လို့ဆိုကိုယ်လည်းထားမယ်လူအုပ်စုတွေပေါ်လာတာမျိုးဆိုရင်ဆိုရင်လည်းတော့တကယ်ရုပ်ောက်ပွဲအခြေအနေထိခိုက်နိုင်မလားပေါ့နော်အဲ့ဒီပါဝင်ဆောင်ရွက်မဲ့လူတွေအကုန်လုံးကလည်းပဲဒီချက်မိုင်နေရာကလောက်ဝင်ထဏာကြီးကြကြထုတ်ပြန်ထားတဲ့အရင်တော့ထုတ်ပြန်တတ်တာဟောအခုသိထုတ်ပြန်တတ်တာဟောတေချာလိုက်နာဖို့လူတွေ
ဟုတ်ကဲ့ဆရာအခုဒီစားတော့ဆိုင်နေတဲ့ပတ်သက်လို့တော့ဆိုင်မထိုင်ဘဲနဲ့ပါဆယ်ထုတ်ဖို့ကိုပြန်တင်းကျပ်လိုက်တာတော့တွေ့ရပါတယ်ဆရာဘာထပ်ပြောချင်တယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီရန်ကုန်မှာတော့စားတော့ဆိုင်ဆိုရင်ဒီပတ်သက်ရဲ့နှာခေါင်းစည်းရဲ့ကမဖြစ်မနေချုပ်ပြီးတော့မှစားတော့ရတဲ့အခြေအနေမျိုးရှိတာပေါ့နော်။ကျန်တဲ့စကားပြောတဲ့ကိစ္စမှာ mask အောက်ကနေပြီးတော့နှာခေါင်းစည်းအောက်ကနေစကားပြောလို့ရသေးတယ်။စားတော့တဲ့ဆိုင်ဆိုတာကပြင်ဆင်ပေးတဲ့လူရဲ့တယောက်နဲ့တယောက်နဲ့ရှေ့မြင်ချင်းဆိုင် plastic ကာရန်ထားတော့ဆိုလိုလည်းပဲ mask မတတ်တဲ့အခါမှာ covid ကူးစက်နိုင်တဲ့ပမာဏအပိုများနိုင်မယ်ဆိုတော့ဒါကိုတားလိုက်တာကိုကျွန်တော်တို့ကကြိုဆိုပါတယ်။အရင်ကလေးကလည်းပဲဒီ March April ကလည်းပဲဒီနည်းတိုင်းပဲကျွန်တော်တို့အောင်မြင်ရတဲ့ကြိုဖြတ်ခဲ့ကြတော့ဒါအဆင်ပြေမယ်လို့ထင်ဒါတော့လည်းလိုက်နာနိုင်မှုဆိုအားတော်မူတယ်တကယ်ဆိုင်နေလိုက်နာအောင်လည်းပဲနောက်ကနေပြီးတော့စက်မှတ်မှုနဲ့ကိုယ်ခဲမှုတွေလိုအပ်နေလို့ထင်ပါတယ်တကယ်တော့လူတို့ကိုယ်တိုင်လိုက်နာရင်မ စမှုနော်ဒီပြင်းနဲ့ကြသွားမယ
်ဟုတ်ကဲ့ဆရာနောက်ဆုံးရောတည်တည်တွေဘာထပ်မှာခြင်းလဲဆရာ
ကိုဗစ်ကတဖြည်းဖြည်းနဲ့အခုအရန်ကိုတိုးလာတယ်ကျမကြီးနဲ့အကလောင်ကြီးဌာနဘက်ကဒီဆေးကိုဆေးကန်းနေရဲ့ကျမကြီးဆောင်ဆောင်မှုလုပ်ငန်းတွေကိုထိခိုက်ကြတယ်မှာပါတယ်တရမူရီကတကယ်တော့များတယ်။နမုတ်ကတော့လူနာတွေကိုတိုးပြီးတော့လက်ခံတဲ့အခါမှာငကိုတို့ကရှိနေတဲ့ကျမကြီးဒီဝန်ထမ်းအင်အားကလည်းပဲဆိုခွဲထွက်ပြီးတော့ပွားပြီးတော့ကုသပေးရတယ်။ဒီလိုပဲဒီဘက်ကိုဦးစားပေးပြီးလုပ်တဲ့အတွက်ကြောင့်ရေးဖို့မဟုတ်တဲ့ခွဲစိတ်မှုတွေရပ်တန့်ရတာတို့ကိစ္စကူတဲ့လူတွေကိုရပ်တန့်ရတာတို့ရှင်ပလူနာတွေကိုချော့ချပြီးတော့ကြည့်ပြီးတရမူရီကသွားရှိ။အဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒီရင်တော့ကိုကိုဗစ်တွေစဖြစ်တော့နိုင်ငံတကာမှာကျဉ်းတုံးနေတဲ့ flooding of the cast ဒီ graph မြင်တာထောင်မတက်စီပဲနဲ့ဒီအလဲအတိုင်းမှာကျွန်တော်တို့ရဲ့ထိန်းချုပ်နိုင်တဲ့ကုသနိုင်တဲ့အရေးအတွက်အောက်မှာပဲရှိနေမှာဆိုကျွန်တော်တို့အတွက်အရန်ကိုဖြိကိုက်မှုကနည်းနိုင်ပေမဲ့ graph ကတကယ်လို့ထွက်လာတဲ့အရေးအတွက်ကရုတ်တရက်သာအားထောင်တက်လာတဲ့အခြေအနေကြောင့်ကျွန်တော်တို့ကလည်းတခြားဥရောပနိုင်ငံတွေဂျုံနေတဲ့ဒီလီတို့အမေရိကတို့ဒီလိုမျိုးဂျုံမှာတော့ကျွန်တော်တို့စိုးရိမ်တယ်ပေါ့နော်ဒါကြောင့်မို့ဒီ graph ကြီးရုတ်တရက်ဒီအတွက်ဒီမှာတက်နိုင်ရေးအတွက်ကတော့ပုံမှန်အများနဲ့လိုက်ညာနေကြဖြစ်တဲ့အိမာလာနေပါဆိုတဲ့ stay homeမတ်စတာပါဆိုတဲ့နှာခေါင်းကြီးတက်ဖို့ကိစ္စလက်ဆေးပါဆိုတဲ့ကိစ္စဆိုရှယ်ဒစ်စတန်စီနဲ့နေပါဆိုတဲ့၆ပေကွာကျွန်တော်တို့ရောက်နေပြောဆိုဆက်စံဒါမျိုးတွေကအချိန်တိုတိုကြာလိုက်နာပြီးတော့နေရအောင်မယ်ဒါတွေကိုလိုက်နာပြီးဖြည်းဖြည်းနဲ့ပြန်ပြီးတော့ဒီတိုးတက်နေတဲ့အခုအများပြားနေတဲ့ဒီလူနာရေးအတွက်ဒီဖြည်းဖြည်းပြန်ချသွားမယ
်ဟုတ်ကဲ့ဆရာဆေးဝန်ထမ်းတွေအတွက်ကဆရာနောက်ဆုံးပါမှာခြင်းနေတယ
်ဆေးဘက်ဝန်ထမ်းတွေအတွက်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့ကျွန်တော်ဝတ်ဆင်တဲ့ PPE နဲ့ level 2 PPE ပေါ့ N95 ရဲ့ surgical gown ရဲ့ကလပ်ရဲ့ CN PC ရဲ့ပေါ့နော်အဲ့ဒီဥစ္စာကိုလူတိုင်းဆေးရုံထဲမှာအသုံးပြုပြီးဖို့ဒီလိုကျွန်တော်တို့ emergency လို့မိသေးလို့မျိုးမှာအသက်ရှူပိုက်ထည့်တဲ့ကိစ္စတွေဒီမျက်နှာတော်ဝိုင်းမှာလောရမယ်တခြား procedure တွေရှိကိုကူးနိုင်တဲ့အခြေအနေများရင်တော့ level 3ဝတ်ဖို့ဒါတွေကိုစက်စက်မတ်မတ်လုပ်ဖို့အတွက်ကျွန်တော်တို့ဒီကနေ့ကျက်မှတ်ပေးဖို့ပြုပြင်ပေးဖို့အစီအစဉ်တစ်ခုလည်းစပြီးတော့အကောင့်ထည့်ပေါ်မယ်ပေါ့နော်
ဟုတ်ကဲ့ဆရာတစ်ဖက်ကလည်းတခြားယောဂါတွေလည်းရှိကောင်းရှိနေတော့ဆေးကန်းသွားတဲ့လူတွေအတွက်ကောဆေးကန်းဝန်ထမ်းတွေအတွက်ကောဆရာဘယ်လိုအကြံပေးချင်လဲ
ဆေးကန်းမှာဒါတဲ့ patient တွေအလွယ်တကူလက်ဆေးနိုင်အောင်အလွယ်တကူ mask တက်နိုင်အောင်ဒါတွေလည်းချုပ်တင်စီစဉ်ထားတယ်မှာဒါအပြင်တယောက်ပြီးမှတယောက်စင့်ခေါ်တဲ့ appointment system တွေပေါ့နော်ချိန်ချပြီးတော့လူရေခက်နေနေခက်ကျဲကျဲနေဆိုရင်တော့လူအုပ်စုနဲ့လုပ်ကြတဲ့ပို့ပြီးတော့အန်ရီကိုခေးနိုင်နေ
ဟုတ်ကဲ့ဆရာဒီလူနာချိချိန်မျိုးရော
လူနာကိုငကိုလူတော့ချိန်သူက contact time ပေါ့နော်ဒီတယောက်နဲ့တယောက်နဲ့ ठी တွေ့မှုတိုင်းကြာလေလေဥစ္စာမှုတော့ပို့ပြီးတော့ဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အခါကျတော့လိုအပ်တဲ့ဟာတွေကိုအမြန်ဆန်းသတ်မယ်အမြန်မေးမယ်ပြီးရင် social distancing ပြန်နေမယ်တကယ်တော့လူနာယောဂအရာတွင်မေးတဲ့ဟာမျိုးလဲ social distancing နဲ့ပဲမေးလို့ရပါတယ်တကယ်တော့လူနာဆန်းတဲ့အချိန်မှာလည်းပဲဆရာဝန်ကဒီကိုယ့်ရဲ့ကာကွယ်ရေးပစ္စည်းတွေအပြည့်အစုံနဲ့ဆန်းသတ်တယ်နောက်တစ်ခုကျတော့တကယ်လို့ဖြစ်နိုင်ခဲ့မယ်ဆိုရင်လူနာတယောက်နဲ့တယောက်နဲ့ဆန်းသတ်တဲ့အချိန်မှာလက်လဲတဲ့ GP တွေကျွန်တော်တို့ဆရာဝန်တွေအနေနဲ့နှုတ်မဆိုရင် cross infection ကိုတော့တယောက်ရဲ့ကိစ္စနောက်တစ်ယောက်ကိုဆန်းသတ်တဲ့အချိန်မှာဒါနဲ့ပဲပြန်သုံးမယ်ဆိုရင်အဆင်မပြေတော့အကယ်၍လဲနိုင်ဖို့အတွက်အခြေအနေကမပေးဘူးဆိုရင်အဲ့ဒီလေဝတ်ထားတဲ့လက်ကိုပဲ hand sanitizer လိုမျိုးကျွန်တော်လက်တန့်စင်ဆေးရည်နဲ့ပြန်ဆေးပြီးမှနောက်တစ်နာတရားကိုပြန်ခိုင်းလို့ဒီနော်
ဟုတ်ကဲ့ဆရာနောက်ထပ်ရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာ
လူစုလူဝေးတွေကိုသွားတဲ့ကိစ္စအဲ့ဒီဥစ္စာအခုအချိန်ထိတည်တည်ကြာကြာတင်းကျပ်လို့မရသေးတဲ့အခြေအနေမှာရှိတယ် mask ကိုလည်းတတ်မယ်ကျန်တဲ့ကာကွယ်ပစ္စည်းတွေရှိနေရင်တောင်မှလူစုလူဝေးတွေမှာဒီ positive လူနာတွေရှိနေနိုင်တဲ့အခြေအနေကိုအများအားသတိပြုပြီးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့ဒီချက်တွေအားလည်းပထမတစ်ချိန်မတ်လ April မေလမှာမြန်မာနိုင်ငံမှာကုသရောဂါတွေအများကြီးဖြစ်နေတဲ့အခြေအနေထက်ခုလောလောဆယ်ဖြစ်နေတဲ့အခြေအနေကပိုပြီးတော့ဆိုးနေတယ်ကုသမှုနှုန်းတွေကအရန်ကိုမြင့်တက်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်ဒါအမှန်တန်အရေးကြီးတဲ့အချိန်ဖြစ်တော့ကျွန်တော်တို့နေကိုယ်ကနေတွေ့ကြုံရှိပြီးသားကျွန်တော်တို့ရဲ့ stay home ဆိုတဲ့ကိစ္စလေးကိုနည်းနည်းလေးပိုပြီးတော့လိုက်နာပေးနိုင်နေမယ်ဆိုပေါ့
ဟုတ်ကဲ့ရန်ကုန်မှာစဖြစ်တော့လည်းအဓိကတော့ဒီချန်ကာလနဲ့လည်းတိုက်ဆိုင်တော့ဒီ stay home ပေါ့နော်ဆရာကုနာပြောတဲ့အိမ်မှာအဓိကနေတာကအားလဲလည်းဖြစ်တော့တော်တော်လေးကိုထိရောက်သွားခဲ့ပါတယ်ဆရာနှစ်ပတ်လောက်လုပ်လိုက်တော့လေ
တော်တော်ထိရောက်ခဲ့တယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအလားတူမျိုးလုပ်နိုင်ရင်နောက်တစ်ပတ်နှစ်ပတ်ပေါ့ဆရာနော်ထိန်းထားနိုင်မယ့်အနေအထားမျိုးလို့ပြောလို့ရလားဆရာ
ဟုတ်တယ်အဲ့ဒီအခြေအနေတွေကပြန်လူလာပါလိမ့်မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်မင်္ဂလ
လာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ကြီးမြို့မှာကွာရန်တင်းဝင်နေတဲ့ထိုင်းနိုင်ငံပြန်ရွှေ့ပြောင်းအလုပ်သမားယာကနန်းအနက်နှစ်ဦးသေဆုံးသွားလို့ကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေကြပါတယ်ကရင်ပြည်နယ်မှာနေနေရှင်းလင်းနေတဲ့တပ်မတော်စစ်ကြောင်းက KNU ငိမ့်တရေးကောင်စီ KNU KNLAPC ရဲ့ဂိတ်စခန်းတွေကိုမိရှုဖျက်ဆီးလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူပင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာကော်ရတင်းဝင်ထားသူလူရကနန်းအနက်နှစ်ဦးသေဆုံးခဲ့ပါတယ်စက်တင်ဘာလ၈ရက်ကတောင်ကြီးဒေသခံကုမ္ပဏီဝန်ထမ်းအမျိုးသားတဦးမြတ်ဝတီမန္တလေးခရီးစဉ်ကအပြန်တောင်ကြီးမြို့အထက်ကငားမှာကွာရတင်းဝင်နေစဉ်မော်ပန်းချောင်းဆိုပြီးဆော့ဆန်ထွန်းဆေးရုံအရောက်သေဆုံးသွားခဲ့ပါတယ်စက်တင်ဘာလ၅ရက်ကတော့တောင်ကြီးတက္ကသိုလ်မှာကွာရတင်းဝင်ထားတဲ့အမျိုးသမီးတဦးကိုပူချိန်တက်နှလုံးခုန်နှုံးရက်ပြီးရုတ်တရက်သေဆုံးခဲ့တာဖြစ်ပါတယ်သေဆုံးသူဟာတီဘောမြို့ဘော်ကျိုအုပ်စုကဖြစ်ပြီးသူဟာထိုင်းနိုင်ငံကနေမြတ်ဝတီလမ်းကပြန်လာတာနှစ်ရက်ပဲရှိသေးတယ်လို့သိရပါတယ်။တည်ဆုံးသူနှစ်ဦးစလုံးဟာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးရှိမရှိသူတို့ရဲ့တွေ့ပတ်တွေကိုပို့ဆောင်တက်ခွဲထားတယ်လို့သိရပါတယ်
။မြဝတီကော့ကလိတ်လန်ဟောင်းပေါ်မှာရှိတဲ့ KNU ငင်းချမ်းရဲကောင်စီ KNU KNLAPC ရဲ့ကိစ္စခန်းတချို့ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကမီးရှို့ဖျက်ဆီးလိုက်ပါတယ်။စက်တင်ဘာလ6ရက်နေ့ကဖြစ်ပွားခဲ့တာပါ။ KNU KNLAPC ဘက်ကကောင်းကောင်းမွန်မွန်တက်ကနေဖယ်ရှားပေးလိုက်ပေမဲ့လည်းအဲ့ဒီကိစ္စခန်းတွေကိုတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ကိစ္စလုံးဝမဖြစ်တင်တဲ့အတွက်အထက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖြေရှင်းဖို့လိုတယ်လို့ KNU KNLAPC ရဲ့တွင်ရင်မူပုံမူကြီးစောကျွန်ညွန့်ကပြောပါတယ်။တပင်ခုလ၄ရက်နေ့ကလည်းတပ်မတော်နဲ့ PGF တို့နဲ့မြေရှင်းလင်းမှုကြောင့် DKBA တပ်ဖွဲ့ဝင်ဟောင်းပူနမ်ကြောက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့လို့နေချားဆောင်တပ် PGF တပ်သားတချို့တေဆုံးတဲ့ပြင်ရွာသားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ဘက်နဲ့ရန်ကုန်တိုင်းဒေသကြီးဘက်ကနေမွန်ပြည်နယ်ဘက်ကိုရောက်လာတဲ့ခရီးသွားတွေကျန်းမာရေးနဲ့အကစားဝန်ကြီးဌာနညွန်ကြားချက်အတိုင်းကွာရန်တင်းစခန်း၁၄ရက်ဝင်ရမယ့်အပြင်ကုန်ကျစရိတ်အလုံးကိုလည်းမိမိကိုယ်တိုင်ကုန်ကျရမယ်လို့မွန်ပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့လဲ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးကော်မတီကကြိုက်ထုံမြို့မှာစောင့်ကြပ်စစ်ဆေးမှုတွေပြုလုပ်လာနေတာပါ COVID-19 ရောဂါပိုးရှိမရှိ swab နမူနာရယူစစ်ဆေးခတဦးကျငွေ 9,000 အပြင်ကွာရတင်းဝင်နေစဉ်14ရက်ကာလအတွင်းစားရေးတောက်ရေးအတွက်လဲကုန်ကျရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကိုစားမွန်ပြည်နယ်အစိုးရအဖွဲ့ယုံညွန်ကြားရေးမှူးဦးမြင့်တန်းဝင်းကလက်မှတ်ရေးထိုးပြီးတက်ဆိုင်ရအစိုးရရုံးဌာနအသီးသီးတို့ညွန်ကြားလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြေပုံမြို့ညောင်ကန်ကျေးရွာထဲမှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးတန်ရန်ရရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာစက်တင်ဘာလ9ရက်နေ့နဲ့ပိုင်းက4လုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်။သေဆုံးသူတွေကတော့အသက်9နှစ်အရွယ်မောင်သူရအောင်ကိုငင်းချမ်းသူဆရာမမိုးသစင်နဲ့သမီးဖြစ်သူမတူတူဟိန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရာရရှိသူရှိဦးကတော့ရခတာနာဖောင်ဒေးရှင်းကူညီနဲ့မြေပုံမြို့ကန်းတောင်ကြီးတိုက်နယ်ဆေးရုံကိုပို့ဆောင်ထားပြီးကျေးရွာတွင်းမှာလည်းပိတ်မိနေတဲ့တက်ကြီးရွယ်အိုတွေပါဝင်ရွာသားတချို့ကိုလည်းကယ်ထုတ်ပေးနေတယ်လို့ကန်းတောင်ကြီးကျေးရွာသားကိုအောင်သိန်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့မှာရှိတဲ့တဲခုခန်းတစ်ခုရဲ့မန်နေဂျာလင်မယား2ဦးကိုအမည်မသိတနက်သမားအဖွဲ့တွေကနေဝင်ရောက်ပစ်ခတ်သွားလို့2ဦးလုံးသေဆုံးသွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုမျိုးပစ်ခတ်တပ်ဖြတ်မှုမျိုးဘာကြောင့်ခဏခဏဖြစ်ပွားနေပါသလဲလူထုစိုးရိမ်ကြောက်ရွံ့မှုမရှိဘဲအသက်အိုးအိမ်စည်းစိမ်လုံးလုံးချုံချုံနဲ့ငြိမ်းငြိမ်းချမ်းချမ်းနေနိုင်ဖို့နိုင်ငံပြုပြင်ပြောင်းလဲမှုတွေဘလိုမျိုးလုပ်ဖို့လိုအပ်နေပါသလဲနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
စက်တင်ဘာလ၈ရက်ည၈နာရီအချိန်ပြည်ထောင်စုလမ်းမပေါ်ကြောက်မဲမြို့အထက်တိုးကိတ်အနီးပန်းပေါရွာတဲခိုခန်းမှာပစ်တပ်မှုဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုကြောင့်တဲခိုခန်းမန်နေဂျာအသက်59နှစ်အရွယ်ဦးတင်မောင်အေးနဲ့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဝင်းတို့တည်ဆုံသွားပေမဲ့တရခန်းကိုတော့မဖမ်းမိသေးတဲ့အတွက်အကြောင်းအရာပြောဖို့ခက်တယ်လို့ကြောက်မဲမြို့ဇီဝိတလူမှုကူညီရေးအသင်းဦးတင်မောင်သိန်းကပြောပါတယ
်။တရခန်းမမိသေးတဲ့အခါကျတော့အကြောင်းရင်းဆိုတဲ့ဟာကိုပြောရဖြစ်တယ်ဒီလိုနေမဲ့အမျိုးသမီးကတော့ချွေးတော်ဝင်တယ်အခါကျကျွန်မလည်းချွေးတော်ဝင်တော့အဲ့တော့အသေးကြီးစစ်စာရင်းနေတဲ့သူကပြန်ဟန်တူတယ်ပေါ့ဗျာ ကိုယ်လည်းပဲပြောရင်မြို့ပြင်မှာဖြစ်တဲ့အတွက်ငွေကြေးနဲ့တက်လို့ဒီပဲဝတ်ဆက်သွားတာနေကြတာပါပဲ။မမိလို့ကဒါသတင်းလို့ဖြစ်ပြီးတာပေါ့။နောက်တော့ဒီလိုလိုဒေတာလည်းနဲ့ကန်ဒေတာဖြစ်တဲ့အခါကျတော့လည်းနဲ့ကန်ကိုကြီးများလည်းရောက်နေတာဒါသေးချာပုံကြမှာပဲ။ဒီနေရာလေးကပြည်ပြည်စီလာလာတာမဟုတ်ဘူး။အဲအဲလူလုံးတွေတော့အလုပ်စုံနေပေါ့။
ဒီဘောကြောင့်မဲမျိုးနဲ့အတွင်းမှာအခုလိုပြစ်ခတ်တပ်ဖြတ်မှုမျိုးမကြာခဏဖြစ်ပွားခဲ့ပါတယ်။တရားခဏ်ကိုလည်းတခါမှဖမ်းဆီးအရေးယူနိုင်တာမရှိခဲ့ဘူးပါဘူး။အခုလိုဖြစ်ပွားတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ရတာလို့ကြောင်မဲခရိုင်အတွင်းလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်အမတ်တစ်မဲဆန္ဒနဲ့ SNLD ပါတီရဲ့အမျိုးသားလွတ်တော်အမတ်လောင်းစိုင်းမြထွန်းဆွိုင်ဟင်းခေါ်စိုက်ဆံလျန်ကပြောပါတယ်
ဟုတ်ကဲ့ခင်ဗျဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးသက်ဆိုင်တယ်လို့မြင်မိတာအမှန်ပါခင်ဗျစစ်မှန်တဲ့ငြင်းချမ်းရေးမခံစားနိုင်သေးသမျှတရားဥပဒေစိုးမိုးရေးတို့ပြည်လူလူထုဘဝလုံခြုံအေးချမ်းမှုတို့ဆိုတာလဲကျွန်တော်တို့ဘယ်လိုမှအာမမခံနိုင်သေးပါဘူးဒါကပါကိုပြောချင်တယ်လဲဆိုရင်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအရေးကိုမဖော်မဖြစ်အသက်တမျှအရေးကြီးတယ်ဆိုတာပြတာပါပဲဒါကြောင့်မို့လို့ဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးပတ်သက်နေတာလို့မြင်တဲ့အတွက်တရားဥပဒေစိုးမိုးနိုင်ရေးအပြည့်အဝရရှိဖို့ဆိုရင်ကျွန်တော်တို့တို့တွေသည်ဒီနိုင်ငံဒီတိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစစ်စစ်စနစ်မဖြစ်မနေဝိုင်းဝန်းဖော်ဆောင်ကြဖို့လိုပါတယ်ခင်ဗျ
2018တုန်းကကြောက်မဲမြို့နယ်အတွင်းကြောင်းထိုင်စရာတော်တပါ2019ခုနှစ်အတွင်းကတီဘောမြို့နယ်အတွင်းကြောင်းထိုင်စရာတော်တပါအမည်မသိလက်နက်ကင်အဖွဲ့ကနေဝင်ရောက်ပစ်တပ်ခဲ့ပါတယ်။အခုထက်ထိလည်းတရားခဏ်ကိုပေါ်ထုတ်ဖမ်းဆီးအရေးယူနိုင်တာမရှိသေးပါဘူး။အခုလိုအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်မှုမျိုးတီဘောနဲ့ကြောက်မဲမျိုးနဲ့အတွင်းမှာနှစ်စဉ်နှစ်တိုင်းဒေသခံလူထု၁၀ဦးကျော်ပစ်တပ်ခံနေရပါတယ်။ဒီနှစ်၈လအတွင်းမှာပဲတီဘောမျိုးနဲ့အတွင်း၁၄ဦး၊ကြောက်မဲမျိုးနဲ့အတွင်း၁၀ဦးအကြောင်းမဲ့ပြစ်တပ်ခံခဲ့ရပါတယ်။
2020ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းအတီတီနိုင်ငံရေးပါတီအတီတီအနေနဲ့စက်တမလ၈ရက်နေ့မနက်ပိုင်းကစပြီးရက်60အပြီးမဲဆွယ်စီယုံလို့ရပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လက်ရှိမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုတွေမရှိဖို့အတွက်လူ90ထက်ပိုတဲ့လူစုလူဝေးမလုပ်ဖို့လဲတစ်ဖက်ကထုတ်ပြန်ထားတဲ့အတွက်ရွေးကောက်ပွဲအောင်နိုင်ဖို့ထိထိရရောက်မဲဆွယ်စည်းရုံးရေးဆင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအခက်အခဲတွေကြုံနေရတဲ့အကြောင်းမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးစတင်မဲ့ရက်နဲ့ကိုဗစ်ကာလစီကံသတ်မှတ်ချက်တွေကို၂ရက်အကွာမှာကပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အတွက်အချိန်နဲ့တပြေးညီမဲဆွယ်စည်းရုံးဖို့ဟာတိုင်းနာနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေပါတယ်။ NLD ပါတီကလွယ်ပြီးပါတီတော်တော်များများကစီယုံရေးစတင်နိုင်ဖို့အဆင်နဲ့ဖြစ်မနေဘူးလို့မွန်ညင်ညွတ်ရေးပါတီကိုယ်စားလှယ်လောင်းနိုင်ရဲစော်ကခုလိုပြောပါဗျ
။ပါတီဖြစ်မလဲဆိုတော့ကျွန်တော်သိနေပြီပေါ့နော်။သိနေတဲ့အခါကျတော့ဒီဟာကိုတွက်ဆလို့မရတော့ကျွန်တော်တို့ plan တွေကိုအရန်ကြီးဆွဲထားလို့မရဘူးပေါ့။ NLD ပါတီအနေနဲ့တော့တို့ကကြိုသိထားပြီးတော့လက်ဦးမှုရတဲ့ပုံစံမျိုးတော့တို့မှအားသာချက်ရှိကြတော့ကျွန်တော်တို့ကတော့ပါတီထုတ်ပြန်မယ်ပါတီညွှန်ကြားမလဲဆိုတာကိုစောင့်နေပြီးတော့နည်းနည်းလေးတော့လည်းဦးမရဘူးနောက်ကျနေတဲ့ပုံစံမျိုးတော့ကျွန်တော်ရှိတာပေါ့
ကိုဗစ်ကာလစီကံသတ်မှတ်ချက်တွေနဲ့အချို့ကြေးရွာတွေမှာလမ်းတွေပိတ်ထားတာမျိုးစိတ်နှောက်ရှက်တွေကြုံတွေ့နေရတယ်လို့လည်းကရင်ဖလုံဆိုဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်ဆိုကခုလိုပြောပါတယ်
ကျွန်တော်ကလည်းဒီကိုဗစ်နဲ့ကသူ့လိုသူ့လိုနဲ့အဲ့ဒါဒီတမမနဲ့တောင်းနေရတာပေါ့အခုထုတ်ပြန်လိုက်တဲ့အခါကျတော့လူ90ကို6ပြည်ပါပါညာဆိုတော့လူ900လောက်တွေ့ကျင်နေသလိုရှိရင်ကျွန်တော်တို့ကျေကလာလိုက်ပြီးပါလို့ပြင်တော့အဲ့ဒါနောက်သွားတဲ့လာတဲ့ကောင်ကကြီးရွာတွေကလည်းလမ်းကြီးဖိတ်ထားတာတွေပါနည်းနည်းပါတွေ့ရတာပေါ့ဗျာအဲ့ဒါနားလည်အောင်ရှင်းပြမယ်အပိုင်းကြီးတွေလည်းဒါကျွန်တော်တို့နဲ့ပြင်တော့ဖြစ်တာပေါ့
အရင်ရွေးကောက်ပွဲတွေနဲ့မတူညီတဲ့စီကံသတ်မှတ်ချက်တွေရှိလာတာမို့မဲဆွယ်စီယုံရေးစတင်နိုင်ဖို့အတွက် NLD ပါတီကလွယ်ပြီးကျန်ပါတီအားလုံးကရွေးကောက်ပွဲကမရှင်စီတွားရောက်ပြီးစီကံသတ်မှတ်ချက်တွေကိုမေးမြန်းခဲ့ရတာလို့2020ရွေးကောက်ပွဲသတင်းတွေကိုစစ်စစ်ဖော်ပြနေတဲ့တန်လွင်တိုင်းသတင်းချန်ရဲ့အက်ဒီတာကိုမင်းမင်းနွယ်ကခုလိုဆိုပါတယ
်ဒီ NLD ပါတီကလွဲရင်ဗန်နက်ပါတီကအကုန်လုံးထပ်မပြန်ပြန်လည်ပြင်ဆင်ပြီးတော့ပြန်လည်နှုတ်ဆောင်တယ်အခုကရွေးကောက်ပွဲနဲ့ဆွေးရှိုးရေးချက်တင်ဖို့အတွက်ကပါတီကကိုယ်စားလှယ်တွေရောထွက်တော်ကိုယ်စားလှယ်လောင်းရဲ့ကိုယ်စားလှယ်တွေရောကော်မရှင်စီမှာတွားရောက်ကြည့်နိုင်နေရခီးချင်းချင်းလေးကပါပစ္စည်းပြည့်စုံ30မူစီကံသတ်မှတ်ချက်လုတ်ဆောင်ရမယ်လုတ်ဆောင်ချက်တွေအဲ့ဒီဟာအခုမှစပြီးတော့ကမန္တန်နဲ့တွားရောက်ကြီးနိုင်နေတဲ့နေသားမျိုးမှရှိတယ်ပါတီကြတော်များများကလောလောဆယ် မဲဆက်ကြီးရောက်ရေးစနေတာကကျွန်တော်မြင်တာက NLD ပါတီတစ်ခုပဲမော်ညာမှာစနေတာရှိတယ
်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတီတီကကိုယ်စားလှယ်လောင်းနေနေနဲ့စက်တင်ဘာလ6ရက်နေ့ကနေရွေးကောက်ပွဲမကျင်းပခင်တရက်အလိုနိုဝင်ဘာလ6ရက်နေ့ညတကောင်အထိမဲဆွယ်စီယုံခွေရရှိမှာဖြစ်ပြီးကပ်ပေးကာလအတွင်းလူစုလူဝေးနဲ့မဲဆွယ်စီယုံတဲ့အခါမှာတူးနဲ့တူးရှင်းနောက်ဝဲရအနည်းဆုံး6ပေစီခွာပြီးနေရာချထားဖို့နေဝင်လေထွက်ကောင်းတဲ့နေရာမှသာဆောင်ရွက်ဖို့နဲ့အစိုးရကထုတ်ပြန်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုလိုက်နာဖို့စက်တင်ဘာလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တောင်ကြီးမြို့မှာကွာရန်တင်းဝင်နေစဉ်လူနှဦးသေဆုံးသွားလို့ကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေပါတယ်ရခိုင်ပြည်မြေပုံမြို့နယ်ညောင်ကန်ကျေးရွာထက်မှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်
သောရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအာမီပါ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကာကွယ်ကုသဆေးထုတ်လုပ်နိုင်ဖို့ ਨੇ ရလာတဲ့ဆေးကိုကမ္ဘာတစ်လောမျက်မျက်တရဖြန့်ဖြူးပေးရေးဆိုင်ရာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ Egg Season အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ35ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချက်သပရင်းနေမှာပန်ကြားလိုက်ပါတယ်။ Egg Season ကနေ COVID-19 ကာကွယ်ဆေးနဲ့ကုသရေးဆိုင်ရာအမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ချက်သပရင်းနေ online အစည်းအဝေးမှာကုလအတွင်းမှုချုပ်ကပြောကြားခဲ့တာပါ။ဒါဟာ WHO ကကနဦးမတင်ွေဖြစ်နေလိုအပ်တဲ့ရာထားချက်ထက်10ရာခိုင်နှုန်းလျော့နေသေးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။ September 17ရက်နေ့ဟာ2001ခုနှစ်ကAmerican ပြည်တော်စု New York, Virginia နဲ့ Pennsylvania ပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတဲ့ 9/11 နှစ်ပတ်လည်နေ့ဖြစ်ပါတယ်။ Al-Qaeda အဖွဲ့ဝင်19ဦးကလေယာဉ်တွေကိုပြန်ပေးဆွဲပြီးအဲ့ဒီအကြမ်းဖက်တိုက်ခတ်မှုတွေကိုလုပ်ခဲ့တာပါ။အခုဆို 9/11 အကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့တာ19နှစ်ရှိပါပြီ။အကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် Al-Qaeda ခေါင်းဆောင် Osama Bin Laden ကိုအမေရိကန်ကနှစ်တန်ကြာလိုက်လံရှာဖွေခဲ့ပြီး2011ခုနှစ်မေလမှာတော့သူ့ကိုအသေးဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာလ10ရက်ညပိုင်းအထိ COVID-19 ကူးစက်သူလူနာသစ်နောက်ထပ်142ယောက်အတည်ပြုလိုက်တဲ့အတွက်အခုဆိုစုစုပေါင်းရောဂါအကူးစက်ခံရသူ2150ရှိသွားပါပြီ။ရန်ကုန်တိုင်းမှာ stay at home သတ်မှတ်ထားတဲ့မြို့နယ်တွေအပါအဝင်မြို့နယ်44မြို့နယ်မှာနေထိုင်သူတွေအနေနဲ့ကျန်းမာရေးနဲ့တခြားအရေးတကြီးကိစ္စမရှိရင်စက်တင်ဘာ7ရက်ကနေအောက်တိုဘာ10ရက်နေ့ထိတိုင်းဒေသကြီးပြင်ပကိုခရီးမသွားဖို့တိုင်းအစိုးရကကန့်သတ်တားမြစ်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့အတွက်အရက်သားတိတ်ဆုံးထဏ်ရာရမှုတွေများလာသလိုအိုးအိမ်မဲ့ဆုံခွာထွက်ပြေးသူတွေများပြားလာတဲ့အတွက်အလွန်ဆိုးရိမ်မကင်းဖြစ်မိတယ်လို့ရန်ကုန်ကုလသမဂ္ဂအဖွဲ့အစည်းကဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနှုန်းကိုဆန်ရညှိနှိုင်းရေးမှူးအိုလာအမ်ဂရမ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တောက်ကြနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.